ကရင်မျိုးသားစည်းရုံး KNU နဲ့မွန်ပြည်သက်ပါတီတို့ဒီကနေ့မနေ့ပိုင်းကကရင်ပြည်နယ်နဲ့မွန်ပြည်နယ်နယ်စပ်ကြားထိတွေ့မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးမွန်ပြည်သက်ပါတီဘက်ကအရာရှိတဦးကြာဆုံးခဲ့တာပါတိုက်ပွဲဖြစ်ပွားချိန်ဟာမိနစ်ပိုင်းအတွန်းလောက်သာရှိပြီး KNU ဘက်ကတော့ထိခိုက်ကြာဆုံးမှုမရှိသလိုအနီးနားကကျေးရွာတွေလည်းထိခိုက်မှုမရှိခဲ့ဘူးလို့ KNU တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကKNU ဂိတ်နံပါတ်4မှာထားရှိတဲ့အလံတိုင်းကိုလာဖြုတ်ခဲ့တာကြောင့်အခုလိုဖြစ်တာလို့ KNU တပ်မဟာ6တာဝန်ရှိသူပရိုဆောအေဒါကပြောပါတယ်
။မနေ့ကတော့နည်းနည်းဖြစ်သွားတာပေါ့နော်ပြောမယ်ဆိုလို့ရှိတော့ကျွန်တော်တို့မနေ့15ရက်နေ့တော့ကအဲ့မှာကလည်းတိတ်မလာမဝေးမလာမကားလို့ပြောရမယ်ဆိုလို့ရှိတော့အဲ့မှာကျွန်တော်တို့အဖွဲ့ဂိတ်လေးမှာထားတဲ့အလာတိုင်ကိုလာဖြုတ်ရလို့တော့သိရတာပေါ့နော်။အလာကိုဖြုတ်ချပြီးတာနည်းတော့တည့်ရမှာပဲဘယ်ကနေဘယ်လိုဖြစ်ရလဲကျွန်တော်လည်းတိကျတော့မသိရမှာဖြစ်သွားတာပဲမနေ့မိုးမလေးကြီးပေါ့။အဲ့မှာနည်းနည်းနဲ့ဒီမရကြောင်မှနည်းနည်းလေးဖြစ်သွားတာပေါ့နော်အဲ့ဒီခုလေးပါပဲ။
KNU ဘက်ကတော့အဲ့ဒီလိုပြောဆိုထားပေမဲ့ဝင်ပြည်သက်ပါတီဘက်ကတော့ညှင်းဆိုထားပြီးသူတို့နယ်မြေတဲကို KNU ကဝင်ရောက်ပစ်ခတ်သွားတာလို့နိုင်ငံထွန်းကပြောပါတယ်ဝင်ပြည်သက်ပါတီတဝဲခရိုင်ဆက်ဆံရေးယုံဥက္ကရာနိုင်ငံထွန်းကတော့သူတို့ဘက်ကဘူအဆင်းရှိတဲ့အရာရှိတဦးကြာဆုံးခဲ့တယ်လို့ RFA ကိုပြောပါတယ
်ကျွန်တော်တို့နယ်ရေးဆိုတဲ့နယ်လေးကိုလည်းတကူနေတယ်မှာသူဝင်ပြစ်တယ်ဗျမယန်းချဝါကြတော့မလတ်၄နာရီလောက်ဝင်ပြစ်တယ်နောက်ကလတုံဖိုင်မပြားလို့သူတာပေါ်မှာကြတော့၅နာရီလောက်ဝင်ပြစ်တယ်မှာကြတော့တရားချောင်းဖျားမကြတော့ဒီတိုင်းမကြတော့ဘာမှဖြစ်ဘူးလေမှာဝင်ပြစ်တော့ပြန်ဆောက်သွားတယ်နောက်ပြီးတော့ခရီးရသူတာမကြတော့ကျွန်တော်တယောက်အဆုံးသွားတော့ဗောတော့ကျွန်တော်ရရှိတရားပဲလေရရှိပြန်လာဝင်ရရှိတရားပဲ
ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူရဲစောင့်ကြည့်မှုကော်မတီ JMC ရဲ့ဘုံမူကြီးဝနအောင်ကဒီနေ့မနေ့ဖြစ်စဉ်နဲ့ပတ်သက်လို့တော့တင်ပြလာတာမရှိသေးဘူးလို့ပြောပါတယ်။အရင်ကတော့ဒီလိုဖြစ်စဉ်တွေမှာအစည်းအဝေးတွေကနေညှိနှိုင်းဆွေးနွေးဖြေရှင်းခဲ့တာတွေရှိတယ်လို့သူကဆိုပါတယ်
။အရင်ကတော့ကိုတို့အစည်းအဝေးရှိတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီ GMP ရဲ့လုပ်ငန်းစဉ်တွေကိုအစည်းအဝေးမှာညှိနှိုင်းပြီးတော့ဆွေးနွေးဖြေရှင်းကြတာလေ။ကိုတို့အစည်းအဝေးနဲ့ရပ်ဆိုင်ထားတဲ့အချိန်လေးဖြစ်နေတဲ့ခါကျတော့ပြီးတော့ဒီအကြောင်းအရာလည်းသူတို့ GMP ကိုတင်ပြလာတာမရှိတဲ့ခါကျတော့ဘာမှမသိရသေးတဲ့အတွက်ကိုတို့လည်းဘာမှငန်းညိုပြန်ပြီးတော့ဖြေကြားစရာမရှိသေးပါဘူး။
KNU ဟာ2013ခုနှစ်ကလေးကအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဝင်ပြည်သက်ပါတီကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ23ရက်နေ့ကမှအပြည့်ရဲ့လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဝင်ပြည်သက်ပါတီနဲ့ KNU တို့ဟာဝင်ပြည်နယ်နဲ့တနင်္သာရီတိုင်းဖြစ်တဲ့ရေပြူမြို့နယ်အတွင်းမှာနယ်မြေညှင်းပွားမှုနဲ့တခါတရံပစ်ခတ်မှုတွေဖြစ်ပွားနေတဲ့အဖွဲ့တွေဖြစ်ပါတယ်ခင်ဗျာ။ကျွန်တော်နေမြို့ထွန်းမှာ